နိုင်ငံငါအကူအညီပေးရေးဖွဲ့တခုတည်းစစ်တချေရင်ဖွဲ့ကခရီးပြည်နယ်ပါဝင်မြန်မာနိုင်ငံတွင်းနေရာတချို့ကသူတို့ရဲ့လုပ်ငန်းတွေကိုယာယီရက်ဆိုင်းငံ့ထားလိုက်ပြီးဖြစ်ကြောင်းကြေညာပါတယ်။မြို့သပီးနယ်ကလင်းရဲတွေပါဝင်လူ40နီးပါးတပ်တက်မိရှုခံရတဲ့ဖြစ်ရပ်အတွင်းသူတို့ဝန်ထမ်းအုပ်ပျောက်ဆုံးနေတယ်လို့ထုတ်ပြန်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံကလုပ်ငန်းတွေကိုရပ်ဆိုင်လိုက်တာပါ။သူတို့ဝန်ထမ်းအုပ်စီးနှင်းပါဝင်တဲ့ကားတစ်စင်းအဲ့ဒီမှာတိုက်ခိုက်မိရှုခံရတယ်ဆိုတော့လည်းစစ်တချေရင်ကအတည်ပြုထားပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးလုပ်ကိုင်နေကြတဲ့သူတို့ရဲ့ဝန်ထမ်းနဲ့အပြစ်မဲ့ရက်သားတွေကိုအခုလိုအကြမ်းဖက်တိုက်ခိုက်မှုအပေါ်မှာထိတ်လန့်တုန်လှုပ်ရတယ်လို့စစ်သည်ချင်းရင်ဖွဲ့ရဲ့အမှုဆောင်အရာရှိချုပ်အန်ဂါအရှင်ကပြောပါတယ်။ကရီနီလူခွင့်ရေးဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဖရူဆိုမျိုးအရှိတ်ဘက်မိုဆိုကြီးရွာနီးစစ်ကောင်စီကဒီဇင်ဘာလ24ရက်နေ့မှာဖမ်းထားတဲ့စစ်ကောင်ပြည်သူတက်ကြီးရွယ်ဦးနဲ့အမျိုးသမီးကလေးငယ်စုစုပေါင်းအယောက်30ကျက်မနည်းကိုမီးရှို့တပ်ဖြတ်ထားတဲ့ရုပ်အလောင်းတွေကိုဒီဇင်ဘာလ25ရက်နေ့မှာတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။မြန်မာစစ်ကောင်စီကထုတ်ပြန်ချက်တွေမှာတော့ဖရူဆိုမျိုးနယ်အတွင်းလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တွေကို KNPP နဲ့ PDF လက်နက်ကိုင်တွေကစတင်တိုက်ခိုက်လို့ပစ်ကတ်ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။မတင်ကဘဲမောင်းနေလာတဲ့မော်တော်ယာဉ်ခုနှစ်စင်းကိုစစ်ဆေးဖို့ရပ်တန့်စီရမှာမရက်ပဲစတင်ပစ်ကတ်လို့လုံခြုံရေးတပ်ကပစ်ကတ်ဖမ်းဆီးခဲ့တယ်လို့လည်းစစ်ကောင်စီကထုတ်ပြန်ပါတယ်။ဒါပေမဲ့လူအရေးအတွက်ဘလောက်တည်ဆုံးနေဆိုတာနဲ့မီးရှို့မှုတွေကိုထုတ်ပြန်ချက်တွေမှာမဖော်ပြပါဘူး။KNDF ကရင်ညီလူသားကုက္ကံကာကွယ်ရေးတပ်ကတော့တည်ဆုံးသူတွေကသူတို့တပ်ကမဟုတ်ဘူးလို့ညင်းထားပြီးတော့ဒီလူတွေဟာစစ်ပေးဒုက္ခတွေရက်သားတွေဖြစ်တယ်လို့ဆိုပါတယ်ဒီပြည်နဲ့ပတ်သက်လို့စစ်သည်ချင်းအဖွဲ့ကြီးကဝေဖန်ရှုတ်ချရသလိုနောက်ထပ်နိုင်ငံတကာအကူအညီပေးရေးအဖွဲ့တခုဖြစ်တဲ့ Care International ကလည်းရက်သားတွေပေါ်မှာအခုလိုအကြမ်းဖက်တိုက်ခတ်မှုကိုဝေဖန်ရှုတ်ချပြီးဒေသပြည်အကူအညီပေးရေးလုပ်သားတွေကိုပျောက်ဆုံးနေတဲ့ကိစ္စပေါ်မှာလည်းအလွန်တရာစိုးရိမ်ပြီးကြောင်ထုတ်ပြန်ပါတယ်မြန်မာနိုင်ငံတွင်ဖေဖော်ဝါရီလကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကစစ်ကောင်စီရဲ့လက်ချက်နဲ့တည်ဆုံးသူစုစုပေါင်း1385ဦးထက်မနည်းရှိသွားပြီလို့ AAPP နိုင်ငံရေးအကြီးအကဲများကကိုယ်စီဆော့ဆော့ရေးအသင်းကထုတ်ပြန်ထားပါတယ်။မြန်မာစစ်ကောင်စီကတော့ဒီအတွက်ကိုငြင်းဆိုတော့ပါတယ်ခင်ဗျာ။